အီသီယိုးပီးယားနိုင်ငံမြောက်ပိုင်းတီဂရေးဒေသကတဘုံနေနဲ့တိုက်ခတ်နေတာတနည်းပြလာချိန်မှာပဲအစိုးရကအောင်ပွဲခံဖို့နှီးစက်လာတဲ့သဘောပြောဆိုလိုက်ပါတယ်။ပြည်ပခတ်တွေအဆုံးသတ်ပြီးအပြစ်ခတ်ရဲဆဲဖို့နိုင်ငံတကာကတိုက်တွန်းနေတဲ့အချိန်မှာပဲတီဂရေးဒေသလွတ်မြောက်ရေးတပ်ဦး TPLF နဲ့နောက်လိုက်တွေကိုအစိုးရတပ်တွေကဝိုင်းထားပြီးတွင်းထဲကထွက်ပြေးတဲ့ကြွက်တွေလိုသိကြရမယ်အကြောင်း Facebook လူမှုကွန်ရက်ကနေအစိုးရကပြောဆိုလိုက်တာဖြစ်ပါတယ်။ဒီဂရီတပ်ဖွဲ့တွေကတော့ Addis Ababa မြို့တော်အထိချီတက်လာနေပြီးလာပိုင်းသတင်းပတ်ပိုင်းအတွင်းမှာဆောင်မှာပဲသိမ့်ပိုက်ကောင်သိမ့်ပိုက်နိုင်နေဆိုပြီးပြောဆိုနေပါတယ်။မကြာသေးခင်သတင်းပတ်တီမှာပဲအိုရိုမိုတီတာကတပုံတွေကလည်းတီဂရီတပ်ဖွဲ့တွေနဲ့ပူးပေါင်းခဲ့ကြပြီးအစိုးရကိုတိုက်ခိုက်နေရမှာအောင်မြင်မှုတွေရနေတယ်ဆိုပြီးပြောဆိုထားပါတယ်။အီသီယိုးပီးယားဝန်ကြီးချုပ်ကတော့အစိုးရကကြံ့ကြံ့ခံနိုင်မယ့်အကြောင်းပြောဆိုခဲ့တာပါ။ပြည်ပခတ်တွေကြီးထွားလာနေတဲ့ပေါ်စိုးရိမ်မှုတွေထွက်ပေါ်နေတဲ့အချိန်ထဲမှာပဲအာဖရိကဥက္ကဋ္ဌဒေသဆိုင်ရာအမေရိကန်ထူးထန်တမန်ဂျက်ဖရီဖက်ဒ်မန်အီသီယိုးပီးယားနိုင်ငံကိုနှစ်ရက်ကြာခီးစဉ်ဖြစ်ကြာသပတေးနေ့ကပဲရောက်ရှိသွားပါတယ်။အီသီယိုးပီးယားဆိုရတော့ဗုဒ္ဓနေ့မှာပဲနိုင်ငံတော်က6လကြာအရေးပေါ်အခြေအနေကြီးညာထားပြီးမြို့တော်အထိသဘုံတွေရောက်လာခဲ့မယ်ဆိုရင်